Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်းပါခင်ဗျာ VOA American တိုင်ရဲ့2014ခုနှစ်စက်တင်ဘာလ4ရက်ကြာတာပရီးနေ့မနက်ပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာနက်နက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါ။အခုမနက်ခင်းမှာကြားရမယ့်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆိုရင်တော့ယူကရိန်းနိုင်ငံအရှေ့ဘက်မှာအပြစ်ခတ်ရစေးရတဲ့လိုအပ်တဲ့အဆင့်တွေကိုရုရှားသမ္မတကချပြလိုက်ပါတယ်။နောက်ပြီးတော့ကမ္ဘာစီးပွားရေးညီလာခံအဖွဲ့ကဗိုလ်ထုတ်လေးမှာထုတ်ပြန်လိုက်တဲ့ကမ္ဘာစီးပွားရေးရှင်ပြိုင်မှုအခြေပြစီးရမှာမြန်မာနိုင်ငံကအဆင့်134အဆင့်ကိုရောက်ရှိနေတယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါ။သတင်းဆောင်ပါတွေထဲမှာတော့အစ္စလာမစ်အစွန်းရောက်တွေကိုနှိမ်နင်းတာကိုတိုးချဲ့မဲ့အကြောင်း
Because of what's happened in the vacuum of Syria, as well as the battle hardened.
သမရဩဘာမာပြောသွားတာပါ။နောက်ပိုင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာမနက်ခင်းအင်္ဂလိပ်စာသင်ကန်းစာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဦးကျော်စံသားရဲ့မြမရေးသုံးသပ်ချက်နဲ့သူယုံကြည်ရာကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးပါမယ်။
ရုရှားသမ္မတဗလဒီမီယာပူတင်ကယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအပြစ်ခတ်ရစရေးအတွက်လိုအပ်တဲ့အဆင့်တွေကိုချပြလိုက်ပါတယ်။ခွဲထွက်ရေးတပုံတွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရစဲသွားစေဖို့အတွက်အချက်9ချက်ပါတဲ့အစီအစဉ်တစ်ခုကိုယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုအနေနဲ့သဘောတူညီဖို့လိုတယ်လို့မစ္စတာပူတင်ကဗိုလ်ထုတ်ရေးမှာပြောဆိုလိုက်ပါတယ်။ရုရှားရဲ့အစီအစဉ်ထဲမှာယူကရိန်းတပ်တွေအမြောက်များဟာရုရှားဘာသာစကားပြောတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကနေရုပ်သိမ်းပေးရမယ်ဆိုတဲ့အချက်ပါဝင်တယ်လို့နိုင်ငံတကာစောင့်ကြည့်သူတွေကိုချထားရမယ်ဆိုတဲ့အချက်လည်းပါပါတယ်။နိုင်ငံပိုင်းအကြမှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကလည်းကြီးညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒါပေမဲ့မစ္စတာပူတင်ရဲ့ကြီးညာချက်ကိုတိုက်ရိုက်တုံ့ပြန်တာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့သူ့အနေနဲ့ရုရှားခေါင်းဆောင်ရဲ့ပြောဆိုမှုကိုသိရှိကြောင်းလူတွေရဲ့အသက်တွေတေဆုံးနေတာရပ်တန့်ဖို့ဆိုတဲ့အချက်ဟာငင်းစရာမလိုဘူးလို့ပြောဆိုပါရယ်ခေါင်းဆောင်နှစ်ဦးဟာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြတယ်လို့လည်းဆိုပါရယ်ခင်ဗျာ
နေတို့ဘွဲ့ထိတ်သီးဆွေးနွေးပွဲတက်ရောက်ဖို့ဒီအမေရိကန်သမ္မတဘရက်အိုဘားမားဟာအခု UK နိုင်ငံမှာရောက်ရှိနေပါတယ်ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခနဲ့ဆီးရီးယားနဲ့အီရတ်မှာ Islamic State အစွန်းရောက်တွေရဲ့အန္တရာယ်တွေကိုနေတို့ထိတ်သီးဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်အက်စတိုးနီးယားလတ်ဗီးယားနဲ့လီသူဝေးနီးယားနိုင်ငံတွေကခေါင်းဆောင်တွေနဲ့အက်စတိုးနီးယားနိုင်ငံတာလင်းမြို့တော်မှာပုတ်ထုံးတွေကတွေ့ဆုံခဲ့ပြီးတဲ့နောက်ပုတ်ထုံးတွေညပိုင်းမှာ UK ကစစ်အခြေစိုက်စခန်းတစ်ခုစီကိုဒီသမ္မတဩဘားမားရောက်ရှိလာခဲ့တာပါ။ယူကရိန်းနိုင်ငံကိစ္စမှာရုရှားနိုင်ငံရဲ့ကြားဝင်ဆွတ်ဖက်မှုဟာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုရရတင်းတင်းကျူးလွန်တာဖြစ်တယ်လို့အမေရိကန်သမ္မတဩဘားမားကတာလင်းမြို့တော်မှာပြောကြားခဲ့ပါတယ်။အရင်ဆိုဗီယက်ပြည်ထောင်စုထဲမှာရှိခဲ့တဲ့ဒီ Baltic ဒေသနိုင်ငံ၃ခုအပေါ်ရုရှားအစိုးရဘက်ကရန်လိုပြုမူလာမယ်ဆိုရင်နေတို့အဖွဲ့ကအကာအကွယ်ပေးသွားမယ်လို့လည်းသမ္မတဩဘားမားကဆိုခဲ့ပါတယ်။ဒီ Estonia, Latvia နဲ့ Lithuania ၃နိုင်ငံဟာ2004ခုနှစ်ထဲကနေတို့အဖွဲ့ဝင်တွေဖြစ်လာခဲ့ပါတယ်။ American ပြည်ထောင်စုကဒီ Baltic ဒေသမှာနောက်ထပ်လေးရင်တွေထားရှိမဲ့အစီအစဉ်ကိုလည်းသမ္မတဩဘားမားကဒီ Estonia နိုင်ငံမှာကြီးညာခဲ့ပါတယ်။မဟာမိတ်နိုင်ငံတွေကိုအားပေးတဲ့အနေနဲ့တခြားနေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းကာကွယ်ရေးအသုံးစရိတ်ကိုအမေရိကန်နီးတူတိုးမြှင့်ထည့်ဝင်ကြရမယ်လို့သမ္မတဩဘားမားကပြောကြားခဲ့ပါတယ်ရှင်
။ဒုတိယမြောက်အမေရိကန်နိုင်ငံသားသတင်းတောက်တဦးကိုခေါင်းဖြတ်တက်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကကြောက်လန့်သွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အဲ့ဒီလောက်ရအတွက်အရှက်ရစေရမယ်အစ္စလာမစ်နိုင်ငံတော်လို့သူတို့ကိုသူတို့ခေါ်နေကြတဲ့စစ်သွေးကြွတွေကိုဖျက်ဆီးပစ်မယ်လို့ပြောဆိုလိုက်ပါတယ်။သတင်းတောက်စတီဗင်ဆော့လော့James Foley တို့ကိုတက်ဖြတ်ခဲ့သူတွေဟာသူတို့ရဲ့ရည်မှန်းချက်တွေမအောင်မြင်ခဲ့ကြပါဘူး။ဘာဖြစ်လို့လဲဆိုတော့တကမ္ဘာလုံးကသူတို့ရဲ့ရက်ဆက်တဲ့လုပ်ရည်အပေါ်လက်မခံခဲ့ကြလို့ဖြစ်တယ်လို့ Estonia မှာရောက်ရှိနေတဲ့သမ္မတဩဘားမားကဗိုလ်ထုတ်ရေးမှာပြောဆိုလိုက်တာပါ။ American သမ္မတဒုတိယကမ American ဒုတိယသမ္မတ Joe Biden ကလည်း American နိုင်ငံသားတွေကိုတက်ဖြတ်ခဲ့သူတွေကိုမြေလှမ်းပြီးတော့ရှာဖွေမယ်လို့ပြောဆိုလိုက်ပါတယ်။ American ကာကွယ်ရေးဝန်ကြီး Chad Hagel ကလည်း CNN ရုပ်သံနဲ့တွေ့ဆုံခဲ့မှာခေါင်းဖြတ်တတ်တာကိုမြင်ရပြီးတော့သူ့အနေနဲ့အော်ဂလီဆန်သွားခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားတရားကျော်ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်တွေနဲ့ဒီစစ်သွေးကြွတွေအဆုံးသတ်သွားရေးကိစ္စအတွက်လုံနိုင်တာတွေအားလုံးလှုပ်သွားမှာဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။ဒ တိုင်းရင်းသားလူမျိုးအများပြားရှိတဲ့မြန်မာနိုင်ငံမှာကောင်းမွန်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ငြိမ်းချမ်းမှုလိုအပ်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကပြောကြားခဲ့ပါတယ်။ငြိမ်းချမ်းစွာဖွံ့ဖြိုးတိုးတက်ဖို့အတွက်ကလည်းလူနည်းစုတွေဒန်းတူညီမျှမှုရရှိဖို့နဲ့သူတို့အပေါ်တီးခတ်နိုင်ကြဖို့လိုအပ်တယ်လို့ဘာလီမျိုးတော်မှာသမရဦးသိန်းစိန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျာမနီဝန်ကြီးချုပ်ကပြောကြားခဲ့တာပါ။သမရဦးသိန်းစိန်ကတော့စီးပွားရေးဘိုင်းမှာအောင်မြင်တိုးတက်မှုတွေရှိလာမယ်ဆိုရင်ဒီမိုကရေစီဖော်ဆောင်ရေးကပိုပြီးတော့လွယ်ကူမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ဂျာမနီနဲ့မြန်မာတန်တမာဆက်ဆံရေးအနှစ်60ပြည့်အထိမ်းအမှတ်အတွက်ဘာလီနိုင်ငံမှာရောက်ဒီခါမှာဘာလီမျိုးတော်မှာရောက်နေတဲ့သမရဦးသိန်းစိန်နဲ့ဝင်ကြီးချုပ်မာကဲလ်တို့ဗုဒ္ဓဟူးနေ့တုန်းကတွေ့ဆုံခဲ့ကြတာပါဂျာမနီနိုင်ငံကဒီမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုထောက်ပံ့ကူညီမှုတွေတိုးပေးဖို့နဲ့ယင်းနီမြုံနယ်မှုတွေထပ်လုပ်သွားဖို့အဆင့်သင့်ဖြစ်နေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုလည်းမပြတ်စောင့်ကြည့်သွားမှာဖြစ်တယ်လို့ဝင်ကြီးချုပ်မာကဲလ်ကပြောပါတယ်ပဋိပက္ခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေကဒီပညာရေးစနစ်တိုးတက်ဖို့ထောက်ပံ့ကူညီမှုတွေနဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးကိုဂျာမနီကအဓိကအာရုံစိုက်သွားမှာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အတွက်ပြောင်းလဲတိုးတက်မှုတွေရှိလာတာကိုလည်းသူကအချီးကျူးပြောကြားခဲ့ပါတယ်။2015ခုနှစ်မှာကျင်းပပါမယ့်ရွေးကောက်ပွဲကိုလည်းလွတ်လပ်မျှတပြီးတော့ပွင့်လင်းမြင်သာမှုရှိမယ်လို့မျှော်လင့်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာဂျာမနီဝန်ကြီးချုပ်ကပြောသွားပါတယ်။ဒီမိုကရေစီစနစ်စီအသွင်ပြောင်းနေတာ3နှစ်တက်တမ်းပဲရှိသေးတယ်မြန်မာနိုင်ငံမှာအခက်အခဲတွေအများကြီးရှိနေပေမဲ့ငြိမ်းငြိမ်းချမ်းချမ်းပြုပြင်ပြောင်းလဲမှုတွေလုပ်နိုင်နေဆိုတာကိုသမရဦးသိန်းစိန်ကလည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝအမေရိကန်အသံမြန်မာပိုင်းအစီအစဉ်ကကြာတာပတိနေ့နှခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါဗျာ။ကမ္ဘာစီးပွားရေးညီလာခံအဖွဲ့ကဗိုလ်ထူးနေမှာထုတ်ပြန်လိုက်တဲ့ကမ္ဘာစီးပွားရေးရှင်ပြိုင်မှုအခြေပြဇာတ်မှာမြန်မာနိုင်ငံကအဆင့်134အဆင့်မှာရောက်ရှိနေတယ်လို့ဖော်ပြထားပါဗျာ။အရှေ့တောင်အာရှကအိန္ဒိယနိုင်ငံတွေရဲ့စီးပွားရေးအခြေအနေတွေကတော့စင်ကာပူကအဆင့်2ထိုင်းနိုင်ငံကအဆင့်31မလေးရှားက20ဖိလစ်ပိုင်က68အင်ဒိုနီးရှားနိုင်ငံက34ဗီယက်နမ်က68လာအိုက93နဲ့ကမ်ဘောဒီးယားတို့က95တို့ဖြစ်ကြပါတယ်ဆွစ်ဇာလန်နိုင်ငံက6နှစ်ဆက်တိုက်နံပါတ်1နေရာကိုထိန်းထားပြီးတော့စင်ကာပူကအဆင့်2နဲ့အမေရိကန်နိုင်ငံကအဆင့်3နေရာမှာရှိတယ်လို့ဂျနီဗာမှာအခြေစိုက်တဲ့အဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်တရုတ်နိုင်ငံကတော့ပြီးခဲ့တဲ့နှစ်ကတည်းကတဆင့်တက်လာပြီးတော့အဆင့်28မှာရောက်ရှိနေပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံကဒီအကြီးအကျယ်အခရီးလိုက်စားတဲ့အမှုကြီးတစ်ခုမှာစွန့်အင်တဲ့တပ်တူတွေဝင်ကြီးဂျေရိုဝါစစ်ကိုမတင်ကားသူအဖြစ်အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကနာမည်ထုတ်ပြန်လိုက်ပါတယ်2012ခုနှစ်ကနေ2013ခုနှစ်အတွင်းဝင်ကြီးဝါစစ်တာဝန်ထမ်းဆောင်တဲ့ကာလတွေမှာငွေညှစ်ချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဆွဆွဲခံထားရတဲ့အကြောင်းကော်မရှင်တာဝန်ရှိသူတွေကပုံထုနေတုန်းကပြောပါတယ်ဒေါ်လာထောင်ပေါင်းများစွာအခရီးလိုက်စားထားတဲ့အမှုဖြစ်တယ်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌက VOA အင်ဒိုနီးရှားဌာနကိုပြောပါတယ်အမှုစစ်ဆေးနေတဲ့ကာလအတွင်းသူနိုင်ငံတည်းမှာပဲရှိနေပါမယ်လို့ဝင်ကြီးဝါစစ်ကပြောပါတယ်။စွမ်းရင်ဝင်ကြီးယာရုနီယာမှာဆက်ပြီးတော့တာဝန်ယူနေမှာလားဆိုတာကိုတော့တစုံတရာပြောခြင်းမရှိပါဘူး။2013ခုနှစ်တုန်းကဒီစွမ်းရင်ဝင်ကြီးဌာနတာဝန်ရှိသူတယောက်ကစင်ကာပူအခြေစိုက်ရေနံကုမ္ပဏီတစ်ခုရဲ့ကိုယ်စားလှယ်တယောက်စီကနေလက်ငွေယူနေတာမိခဲ့ပြီးတဲ့နောက်စွမ်းရင်နဲ့တပ်တူတွင်ဝင်ကြီးဂျေရိုဝါစစ်အခရီးလိုက်စားရဲဆိုတဲ့ဆွဆွဲမှုတွေပေါ်ထွက်လာခဲ့တာပါ။အခုအမှုမှာအပြစ်ရှိကြောင်းတွေ့ရှိရင်တော့ဝင်ကြီးအနေနဲ့ထောင်ဒဏ်အနှစ် 20 နဲ့ဒေါ်လာ 3,000 နီးပါးငွေဒဏ်ပေးဆောင်ရမှာဖြစ်ပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ၊ကျောင်းသားတွေနဲ့တခြားတတိပုဂ္ဂလလူပုဂ္ဂိုလ်တွေကဝင်းကြီးချုပ်ရဲ့တည်တံ့ကာလကိုပြန်လည်တုံ့သက်ပေးဖို့အတွက်နိုင်ငံရဲ့အမျိုးသားလွှတ်တော်ကိုအခုသတင်းပတ်အတွင်းမှာတောင်းဆိုလာတင်သွင်းမယ်လို့ဆိုပါရယ်။အခုလိုသတ်မှတ်ကန့်သတ်ချက်မထားဘူးဆိုရင်နိုင်ငံမှာအာဏာရှင်ပေါ်ပေါက်လာလိမ့်မယ်လို့အဆိုတင်သွင်းမဲ့ကိစ္စကိုထောက်ခံသူတွေကပြောဆိုပါရယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့အကြီးအကဲဖြစ်သူခေါ်ဖန်းဟာသူတို့ရဲ့လှုပ်ဆောင်ချက်ကိုထောက်ခံချက်ပေးဖို့အတွက်အရင်ဝင်းကြီးချုပ်ဟောင်းနေဖြစ်ကြတဲ့မင်းသားနရွန်တုံရာနာဒီအန်ဟော့ကနဲ့ပန်ဆူပန်တို့ကိုတောင်းဆိုနေပါတယ်။ဒါမျိုးအရင်ကတောင်းဆိုခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူး။လက်ရှိဝင်းကြီးချုပ်ဟွန်ဆန်ဟာနိုင်ငံအာဏာရယူထားတာဟာ30နှစ်30နီးပါးရှိနေပါပြီခင်ဗျာ။
နောက်အာဖရိကနိုင်ငံတွေမှာပြန့်နှံ့ဖြစ်ပေါ်နေတဲ့ Ebola ရောဂါနှစ်နေအတွက်နိုင်ငံတကာကညှိနှိုင်းဝိုင်းဝန်းဆောင်ရွက်ပေးကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ Ebola ကြောင့်နောက်အာဖရိကမှာသေဆုံးသူ 1,900 ကျော်သွားပြီးတော့ 3,500 ထက်မနည်းရောဂါကူးစက်နေတယ်လို့ WHO ရဲ့ညွှန်ကြားရေးမှူးချုပ် Margaret Chan ကပုံထုံးနေတော့ကပြောကြားခဲ့ပါတယ်ရှင်။ Direct from Washington The Voice
of America VOA ကြာတာပရင်းနေမနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့မဆုမြတ်မွန်တို့ကကြေညာခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်အခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်နဲ့စပါမယ်ဒုတိယမြောက်အမေရိကန်နိုင်ငံသားတဦးကိုခေါင်းဖြတ်တတ်လိုက်တဲ့ဗီဒီယိုကိုအစ္စလာမ်အကြမ်းဖက်အုပ်စုကထုတ်ပြန်ပြီးတဲ့နောက်အစ္စလာမ်နိုင်ငံတော်လို့သူတို့ကိုသူတို့နာမည်ပေးထားတဲ့အဖွဲ့ပေါ်နှိမ်နင်းတာတွေတိုးချက်လှုပ်ဆောင်မယ်လို့သမ္မတဘာရက်အိုဘားမားနဲ့နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီတို့ကပြောဆိုလိုက်ပါတယ် VOA နိုင်ငံခြားရေးဝန်ကြီးဌာနဆိုင်ရာသတင်းတောက် Pam Dawkin သတင်းပေးပို့ထားတာကိုဦးဆံမိုးဝေကပြောပြပါမယ်
။ကောင်းပါပြီ။ Islamic စစ်သွေးကြွအဖွဲ့ကရက်စက်တဲ့လောက်ရကြောင်း American ပြည်တော်စုဟာကြောက်လန့်သွားမှာမဟုတ်ပါဘူးလို့သမ္မတဥပမာကပြောဆိုလိုက်ပါတယ်။ဖမ်းဆီးသွားတာခံခဲ့ရတဲ့ American နိုင်ငံသား Steven Sotloff ကိုခေါင်းဖြတ်တန့်နေတာရိုက်ကူးထားတဲ့ဗီဒီယိုဟာအစ်စ်မှန်ဖြစ်တဲ့အကြောင်း American ထောက်လှမ်းရေးအရာရှိတွေကအတည်ပြုလိုက်ပြီးတဲ့နောက်မကြခင်မှာပဲအက်စတိုနီးယားမှာရောက်ရှိနေတဲ့သမ္မတဥဘမားကအခုလိုပြောလိုက်တာပါ။စီးရီးယားနဲ့အီရတ်နိုင်ငံတွေမှာအခြေစိုက်တဲ့စစ်သွေးကြွအဖွဲ့ကိုချေမုံတိုက်ခိုက်ဖို့အတွက်အမေရိကန်ပြည်တော်စုဟာညွန်ပေါင်းအဖွဲ့တစ်ခုကိုဖွဲ့စည်းသွားမယ်လို့လည်းသမ္မတကပြောဆိုပါတယ်
။ Because of what's happened in the vacuum of Syria as well as the battle hardened elements
ဘာကြောင့်လဲဆိုတော့စီးရီးယားနိုင်ငံမှာတည်ငြိမ်မှုမရှိဖြစ်နေတဲ့အချိန်ကာလမှာဖြစ်ပွားလာတာဖြစ်တယ်လို့စစ်သွေးစာနေတဲ့ ISIS တွေဟာအီရတ်စစ်ပွဲကာလအတွင်းအယ်ခိုင်ဒါတွေနဲ့အတူပေါက်ဖွားလာကြတာဖြစ်ပါတယ်။ဒါတွေကိုရှင်းပြဖို့ကျွန်တော်တို့အချိန်ယူရပါလိမ့်မယ်။အချိန်အတိုင်းအတာတစ်ခုယူပြီးဒေသတွင်းမှာညွန်ပေါင်းအဖွဲ့ဖွဲ့စည်းရမှာပါ။အဲဒီတော့မှ ISIS အဖွဲ့ကတိမ့်ပိုက်ထားတဲ့နေရာတချို့ကဆူနီလူမျိုးစုတွေနဲ့ဆက်သွယ်နိုင်ပါလိမ့်မယ်
။တမရအိုဘားမားကအဲ့ဒီလိုပြောဆိုပြီးမကြခင်မှာပဲအစ္စလာမစ်စစ်သွေးကြွတွေကိုခြေမုံတိုက်ခိုက်ဖို့အမေရိကန်ပြည်တော်စုရဲ့စိတ်ပိုင်းဖြတ်ထားမှုနဲ့ပတ်သက်ပြီးတော့New Hampshire မှာရောက်ရှိနေတဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်ကအခုလိုခပ်ပြက်ပြက်ပြောဆိုလိုက်ပါတယ
် We will follow them to the gates of hell until they are brought to justice because hell is where they will reside
သူတို့ကိုတရားဥပဒေအရအရေးယူအပြစ်ပေးနိုင်တဲ့အထိကျွန်တော်တို့မြေလံရှာရမှာပါငရဲပြည်အဝတီကိုလိုက်ရှာမှာပါဘာဖြစ်လို့လဲဆိုတော့ငရဲပြည်ဟာသူတို့နေရမယ့်အရက်ဖြစ်လို့ပါလို့ပြောသွားတာဖြစ်ပါတယ်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကလည်းအမေရိကန်ပြည်တော်စုအနေနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုကယ်တင်ဖို့အတွက်နီးလမ်းမှန်သမျှကိုအသုံးပြုခဲ့တယ်လို့ပြောပါတယ
် For so many who worked so long to bring Stephen and other Americans home safely this obviously was not how the story was
Stephen နဲ့တခြားအမေရိကန်နိုင်ငံသားတွေဘေးရန်ကင်းကင်းနဲ့အိမ်ပြန်နိုင်ရေးအတွက်အချိန်ကာလအတန်ကြာကလေးကစူးစမ်းနေကြတဲ့သူတွေအလုံးအတွက်တော့ဇလန်းဟာဒီလိုအဆုံးသတ်သွားမယ်လို့မမျှော်လင့်ထားခဲ့ကြပါဘူးဒါဟာအရှိုက်ကိုထိုးကန်လိုက်ရတာပါ
မွတ်စလင်အဖွဲ့အစည်းတွေအတွက်အမေရိကန်ပြည်ထောင်စုရဲ့အထူးကိုယ်စားလှယ်အသစ်ဖြစ်တဲ့ရှာရစ်ဇာဖာကိုဂုဏ်ပြုတဲ့အခမ်းအနားမှာအမှားစကားပြောကြားစဉ်မစ္စတာကယ်ရီကအမေရိကန်ပြည်ထောင်စုအနေနဲ့အစွန်းရောက်သူတွေကိုရင်ဆိုင်တဲ့နေရာမှာစီရေးအရအေးအေးယူမှုထက်ကျော်လွန်ပြီးတော့စဉ်းစားထားတဲ့အကြောင်းတီးခတ်မှုနားလည်မှုမေတ္တာတရားစတာတွေကိုလက်ခံယုံကြည်တဲ့အနာဂတ်ပေါ်ပေါက်လာစေရေးအတွက်ဘာသာရေးကောင်းဆောင်တွေဘာသာရေးအဖွဲ့အစည်းတွေစီးပွားရေးသမားတွေအရက်ဖက်လူမှုဆိုင်ရာအဖွဲ့အစည်းတွေအားလုံးပါဝင်ဆောင်ရွက်ကြရလိမ့်မယ်လို့ပြောသွားပါတယ်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးမစ္စတာဘန်ကီမွန်ကလည်းအရက်သားတွေကိုစစ်သွေးကြွတွေကခေါင်းဖြတ်တတ်တာအပါဝင်လူမဆန်တဲ့တပ်ဖြတ်မှုတွေအတွက်ပြစ်တင်ရှုံချလိုက်ပါတယ
် This is a totally unacceptable such kind of inhuman brutal crimes which is a crime against humanity
ဒါဟာလုံးဝလက်ခံစရာမရှိပါဘူးလူမဆန်တဲ့လုပ်ရပါရက်ဆက်ရုံမာတဲ့ရာဇဝတ်မှုပါလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပါတယ်ပါဝင်ပတ်သက်သူတွေအားလုံးကိုဥပဒေအရရေးယူရပါလိမ့်မယ်ဒါဟာကုလသမဂ္ဂအနေနဲ့ရက်တည်တဲ့မူဝါဒဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်ဒီတော့တွင်အမေရိကန်ပြည်ထောင်စုရဲ့ဥပဒေပြုလွှတ်တော်အမတ်တွေကလည်းအစ္စလာမစ်စစ်သွေးကြွအဖွဲ့ကိုအများဆုံးအရေးယူဖို့တောင်းဆိုလိုက်ကြပါတယ်အမေရိကန်ပြည်ထောင်စုကနိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေကိုဦးဆောင်ပြီးတော့စစ်သွေးကြွတွေကိုဒရုန်းယာဉ်တွေလေကြောင်းတိုက်ခတ်မှုတွေပြုလုပ်ဖို့လိုအပ်နေပြီလို့ပြောပါတယ်မြေပြင်မှာလည်းခတ်တပ်ဖွဲ့တွေကိုအသုံးပြုပြီးတော့တိုက်ခတ်ရလိမ့်မယ်လို့တောင်းဆိုကြပါတယ်ခင်ဗျာ
ဦးဆံမိုးဝေပြပြသွားတာပါ။အခုဆက်လက်ပြီးနိုင်ငံတကာသတင်းတပုတ်နဲ့ကိုဆက်ပေးပါမယ်။နေတိုးခေါ်မြောက်အတ္တလန္တိတ်မဟာမိတ်နိုင်ငံများအဖွဲ့ဝင်28နိုင်ငံဟာဗြိတိန်အနောက်ဖက်ချမ်းမှရှိတဲ့ဝေးလ်စ်မှာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဒီကနေ့စုဝေးကြမှာဖြစ်ပါတယ်။အကြောင်းစုံကိုလန်ဒန်မြို့တော်ကနေ VOA သတင်းတောက် Elbasin ကသတင်းပေးပို့ထားတာကိုဒေါ်လှလှတန်ကပြောပြပေးပါမယ်
။နေတိုးဖွဲ့ရဲ့ခေါင်းဆောင်တွေဟာနောက်ဆုံးအကြိမ်အမေရိကန်ပြည်ထောင်စုရှီကာဂိုမှာတွေ့ဆုံခဲ့ကြစဉ်အာဖဂန်နစ္စတန်ဟာသူတို့ရဲ့ဆွေးနွေးပွဲအစီအစဉ်ထဲမှာထိပ်တန်းကဖြစ်ပြီးရုရှားကတော့အကြမ်းဖက်မှုနဲ့နျူကလ িয়ার နဲ့ပြန်ပွားရေးကိစ္စရပ်တွေကိုဖြေရှင်းရမှာမဟာမိတ်နိုင်ငံလိုယူဆနိုင်တဲ့အခြေအနေမှာရှိခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့ခရမီးယားကိုရုရှားကသိမ်းပိုက်ခဲ့တာနဲ့ယူကရိန်းရှေ့ပိုင်းမှာဝင်ရောက်ကျူးကျော်တဲ့လူရက်ဟာဆွေးနွေးတဲ့အစီအစဉ်ထဲမှာထိပ်တန်းကပါဝင်နေတာဖြစ်ပါတယ်။နေတိုးတွင်မှုချုပ်အန်ဒရက်စ်ဖော့ခ်ရက်စ်မူဆန်အဆိုအရမဟာမိတ်အဖွဲ့အစည်းနဲ့ပြောင်းလဲနေတဲ့ကမ္ဘာကြီးကို
ရင်ဆိုင်နေရတာဖြစ်ပါလေ We are faced with the reality that Russia considers us an adversary
ကျွန်တော်တို့အနေနဲ့ရုရှားကကျွန်တော်တို့ကိုရံပတ်အဖြစ်ရှုမြင်နေတဲ့လက်တွေ့ဖြစ်ရတဲ့ဂျုံနေရတာမျိုးပါဒါကြောင့်လည်းအဲ့ဒီအခြေအနေနဲ့အညီကျွန်တော်တို့ကလိုက်လောညီထွေဖြစ်အောင်ဆောင်ရွက်သွားမှာပ
ါဆိုလိုတာကတော့လူသွေးနည်းမှာတက်တွေချထားသလိုရုရှားနဲ့နီးတဲ့အဖွဲ့ဝင်နိုင်ငံတွေမှာနေတိုးတက်တွေဆီလွတ်ချထားဖို့ဖြစ်ပါလေဒါအပြင်အဖွဲ့ဝင်နိုင်ငံတစ်နိုင်ငံတက်ခိုက်ခံခဲ့ရရင်ပြင်းပြင်းထန်ထန်နဲ့ပြင်းပြန်တုံ့ပြန်နိုင်ဖို့အင်အားတရက်ကိုဖန်တီးနိုင်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့လို့ယူကရိန်းလိုနေတိုးအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကိုအကအကွယ်ပေးဖို့ရုရှားနဲ့တော့နေတိုးကစစ်မတိုက်နိုင်ဘူးဆိုတဲ့စီးချထားတဲ့မျက်နှာကိုချထားတယ်လို့နေတိုးကပြက်ပြက်သားသားပြောကြည့်ပြီးဖြစ်ပါတယ်။ဒီလိုသဘောထားတာဟာအဖွဲ့အတွက်နှုတ်လက္ခဏာဆောင်စီတယ်လို့လန်ဒန်ချီဆိုက်ချန်တမ်ဟောက်စ်အဖွဲ့ရဲ့Senior Wicket ကပြောပါတယ
် So one of the things that's going to be interesting not just at the summit more broadly is whether actually NATO tries to
ထိတိမီလာကမှလည်းမကပါဘူးရေဘူးရအခြေအနေတွေမှာလည်းတွားပြီးတက်ရောက်မှုရှိစေနိုင်မဲ့အချက်တွေနဲ့စိတ်ဝင်စားစရာအချက်တစ်ချက်ကတော့ NATO အနေနဲ့ကန့်သက်တဲ့စီးနီချားထားတဲ့ကိစ္စရပ်တွေမှာအကဲခတ်ရခက်စီအောင်စ조사နေတာလားဆိုတဲ့အချက်ပါပဲဒီလိုလောက်တာကြောင့်လှုပ်သာရှားတာအနေထားမျိုးလဲဖန်တီးပြရရောက်ပြီမဲ့လို့တဖက်ရန်သူအနေနဲ့ပိုပြီးစိတ်ပူပင်စရာတွေဖြစ်စီပါလေ။ဘာကြောင့်လဲဆိုတော့သူတို့လှုပ်လိုက်လို့တဖက်ကပြင်းပြင်းထန်ထန်တုံ့ပြန်မယ်မတုံ့ပြန်ဘူးဆိုတာကိုရန်သူဘက်ကကိုကိုယ်ပြပြမသိနိုင်လို့ဖြစ်ပါတယ်လို့ Miss Wicket ကပြောသွားတာဖြစ်ပါတယ်။ Iran နဲ့ Syria ရဲ့တချို့နေရာတွေကိုသိမ်းပိုက်ထားပြီးဒေသခံတွေနဲ့နိုင်ငံခြားသားတွေပေါ်ရေးရဆက်ဆက်အကြမ်းဖက်နေတဲ့ Islamic State အစိုးရအဖွဲ့ရဲ့အန်ဒီယေကိုဘယ်လိုတုံ့ပြန်ရေးယူမလဲဆိုတာကိုလည်းညီလာခံမှဆွေးနွေးဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီအုပ်စုရှိရာနေရာတွေကိုလီချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့နီတိုအဖွဲ့ဝင်တွေဟာလည်းအဲ့ဒီနေရာတွေရှိဒေသခံတွေထံကိုလူသားချင်းစာနာတဲ့အကူအညီတွေပေးနေတာဖြစ်ပါတယ်။ဒါအပြင်တာလီဘန်အင်အားကလည်းပိုပြီးလက်စွမ်းပြလာနိုင်တဲ့အတွက်အာဖဂန်နစ္စတန်အကြောင်းလဲဆွေးနွေးဖို့ရှိပါတယ်။အဲ့ဒီမှာနီတိုတပ်တွေရဲ့လုပ်ငန်းတွေကိုဒီဇင်ဘာလမှာရန်နာမှာဖြစ်တဲ့အတွက်ကြောင့်အာဖဂန်နစ္စတန်မှာနောက်တပ်တွေကိုအကြံပေးဖို့နဲ့လေ့ကျင့်သင်တန်းပေးဖို့သဘောတူညီမှုကိုလည်းအာဖဂန်နစ္စတန်နဲ့နေတိုးဟာအပြည့်သတ်သဘောတူညီမှုရယူဖို့လည်းလိုအပ်ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကပဲစစ်အေးခေလွန်ကာလမျက်မှောက်ကမ္ဘာကြီးမှာနေတိုးလိုအဖွဲ့တွေဆက်ရှိနေဖို့လိုအပ်သလားဆိုတာကိုလည်းမကြာခဏမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ်။မဟာမိတ်အဖွဲ့ရဲ့အကြံပေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့အပြင်ချက်သွမ်ဟောက်စ်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ရောဘန်နစ်ဘလက်ကခုနေခါမှာဒီလိုပြောဆိုမှုတွေဟာထိုက်ထိုက်တန်တန်နဲ့ငြိမ်သွားတာတွေ့ရတယ်လို့ပြောပါတယ
် This is a summit in which all NATO members and their partners need to step up and start to communicate to themselves and externally and to their publics This is
ညီလာခံဟာ NATO အဖွဲ့ဝင်အားလုံးနဲ့မဟာမိတ်တွေဟာသူတို့အချင်းချင်းကြားအပြင်တခြားနိုင်ငံတွေနဲ့ရောသူတို့နိုင်ငံသားတွေနဲ့ရောစတင်ပြီးဆက်ဆံပြောဆိုမှုတွေတိုးပြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်ဒီကဘာကြီးဟာအန်ဒီရဲ့ကြီးမားလာတဲ့ကဘာကြီးဖြစ်ပါတယ်။နေတိုးမဟာမိတ်အဖွဲ့ဖွဲ့ထားတာဟာလည်းရည်ရွယ်ချက်နဲ့ဖွဲ့ထားတာပါ
။ယူကရိန်းကနေထွက်လာတဲ့သတင်းနဲ့ဓာတ်ပုံတွေရမဟာမိတ်နိုင်ငံတွေအနေနဲ့ကာကွယ်ရေးမှာစိတ်ပိုတုံ့နိုင်ဖို့မဟာမိတ်နိုင်ငံတွေရှိပြည်သူတွေကိုနှားချနိုင်နိုင်မယ်လို့နေတိုးခေါင်းဆောင်တွေနဲ့ကျွမ်းကျင်ပညာရှင်တွေကမျှော်လင့်ထားကြတာဖြစ်ပါတယ်။ဒါမှလည်းဥရောပနဲ့မြောက်အမေရိကမှာရင်ဆိုင်နေရတဲ့အန်ဒီရဲ့တစ်တွေကိုမြန်မြန်ထက်ထက်တုံ့ပြန်နိုင်မဲ့အသုံးစိတ်တွေရလာမှာလေဖြစ်ပါလိမ့်ရှင
်။သောရရှင်များရှင်မြန်မာနိုင်ငံမှာပြည်ရင်းငြိမ်းချမ်းရေးရောင်နေတန်းလာနေပြီလို့ဆိုရမယ့်အချိန်မှာတိုင်းရင်းသားတို့အကြားနေမြေပြည်တနာအငင်းပွားမှုတွေန နောက်တိုင်းရင်းသားမဟာမိတ်တွေအကြားမှာမူပိုင်းဆိုင်ရာကွဲလွဲမှုတွေနဲ့သဘောထားမတိုက်ဆိုင်မှုတွေပေါ်ထွက်လာနေပါတယ်။ဒီဖြစ်ရပ်တွေဟာငြိမ်းချမ်းရေးဖြစ်စဉ်အပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတော့သောရရှင်တို့ရဲ့အမြင်ကိုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဆွေးနွေးလိုသူတွေကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပြီး fax နံပါတ်က2323822555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးချဖို့ကိုသောရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
VOA American တန်ကနေဆက်အတန်လွှင့်နေပါတယ်အခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးပါမယ်ဂျာမနီနိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ဟာဒီကနေ့မှာတော့ဂျာမနီဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးဆွေးနွေးခဲ့ကြပါတယ်ခေါင်းဆောင်နှစ်ဦးသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကထိုးတက်ဖို့လိုအပ်နေတဲ့အခြေအနေတွေကိုလည်းအတိအမှန်ပြုပြောခဲ့ပါတယ်အပြည့်အစုံကိုမတ်စုမုံကတင်ပြထားပါတယ်
တတိယကြိမ်ဥရောပသုံးနိုင်ငံခီးအစအဖြစ်နဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကဗာလီမြို့မှာဂျာမန်ဝန်ကြီးချုပ်အင်ကလာမာခဲနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးတွေတိုးမြှင့်မှုစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နိုင်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးနှစ်60ပြည့်အဖြစ်နဲ့ဂျာမနီဆိုရရဲ့ဖိတ်ကြားချက်နဲ့ရောက်လာတဲ့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံကအသွင်ကူးပြောင်းရေးအစီအစဉ်တွေကိုဂျာမနီနိုင်ငံကထောက်ခံကြောင်းဝန်ကြီးချုပ်မာခဲကပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာရှစ်နှစ်ထဲကျင်းပမဲ့ရွေးကောက်ပွဲတွေလွတ်လပ်မျှတဖို့အပါအဝင်စိန်ခေါ်မှုတွေအများအပြားရှိနေတာတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဘာလီမြို့ကသတင်းသာရှင်းလင်းပွဲမှာဂျာမန်ဝန်ကြီးချုပ်ကစကားပြန်ကနေတဆင်ပြောကြားသွားပါတယ
်အခုမြန်မာနိုင်ငံမှာတာယာငင်းချမ်းသောတိုးတက်ပြောင်းလဲမှုတွေဖြစ်ဖို့အတွက်နောက်ပြီးတော့အဲ့ဒီတိုင်းသားလူမျိုးတွေရဲ့တိုးတက်မှုကိုရှေ့ရှုဖို့လည်းစကားပြောခဲ့ပါတယ်နောက်ပြီးတော့အဲ့ဒီ press နဲ့ပတ်သက်ပြီးတော့လည်းလွတ်လပ်မှုရှိဖို့အတွက်လည်းဒီအကြောင်းနဲ့ကျွန်တော်ပြောခဲ့တယ်နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းကျွန်တော်စကားပြောခဲ့ပါတယ်နောက်ပြီးတော့အဲ့ဒီမှာလည်းပြည်ပပြောင်းလဲရေးဖြစ်စဉ်ဒီအကြောင်းကိုမြန်မာနိုင်ငံမှာဖြစ်နေတာကိုလည်းကျွန်တော်ပြောခဲ့ပါတယ်နောက်ပြီးတော့အဲ့လိုရွေးကောက်ပွဲတွေဖြစ်တဲ့နေရာမှာလည်းအတူတူတည်တည်ကြာကြာဖြစ်ဖို့အတွက်လည်းအရေးကြီးပါတယ်
မြန်မာနိုင်ငံမှာယင်းနှိမ့်မြောက်နိုင်နိုင်မဲ့အခြေအနေတွေရှိနေပေမဲ့လုံခြုံစိတ်ချရတဲ့အခြေအနေမျိုးဖြစ်ဖို့လိုအပ်တာကိုလည်းဂျာမန်ဝန်ကြီးချုပ်ကပြောဆိုသွားတာပါတမရဦးသိန်းစိန်ကတော့အခုခီးစဉ်ကနေနှစ်နိုင်ငံတန်တမန်ဆက်ဆံရေးသာမကစီးပွားရေးအဆက်ဆံတွေပါတိုးမြင့်နိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့ပါတယ
်ကျွန်တော်ရဲ့ခီးစဉ်ကဒီနှစ်နိုင်ငံမှာရှိပြီးဖြစ်တဲ့ချစ်ချည်ယင်းနှိမ့်မှုကိုတိုးမြင့်မှုအတွက်ကျွန်တော်လာဟုတ်ချင်းဖြစ်ပါတယ်ကျွန်တော်အနေနဲ့ဒီဂျာမနီကိုမိကောင်းဆွေကောင်းအဖြစ်တင်မကပါဘူးကျွန်တော်တို့ရဲ့စီးပွားမိဖက်အဖြစ်ကောင်နိုင်ငံတွင်းမှာကတော့လူအဓိကယင်းဒီမြုပ်နှံသူအဖြစ်လကောင်ကျွန်တော်တို့ကန့်ကန့်လို့ပါပဲအဲ့တော့ကျွန်တော်တို့အနေနဲ့ဂျာမနီနိုင်ငံထိုင်ကနေပြီးတော့ကျွန်တော်တို့ဒီဖက်ဒရယ်ပြည်ထောင်စုအစိုးရစနစ်နောက်တစ်ခါကျွန်တော်တို့ဒီမြို့ပြတိုးတက်မှုကျွန်တော်တို့ပုံစံနောက်ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေနောက်တစ်ခါသုတေသနလုပ်ငန်းတွေပေါ်မှာကျွန်တော်အားထုတ်မှုနောက်အဆင့်မြင့်ကျွန်တော်တို့ကွန်ပျူတာတွေထုတ်လုပ်မှုအဆင့်လာကောင်းတဲ့ကျွန်တော်ပညာရေးစနစ်နောက်တစ်ခါစီကံရှိမှုနဲ့ဒီအလုပ်ကျိုးစားမှုဒါတွေကိုကျွန်တော်အများကြီးလေ့လာယူဖို့အတွက်တော့ကျွန်တော်တို့မှလိုအပ်နေပါတယ
်မကြသေးခင်နှစ်တွေကနေစလို့အပြောင်းလဲတွေလှုပ်ဆောင်ရာကနေနိုင်ငံတကာနဲ့ထိတွေ့ဆက်ဆံလာရမှာဂျာမန်သမ္မတယွမ်ဟင်ကော့ကလည်းဒီနှစ်စံပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အထီးဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုမြန်မာအစိုးရနဲ့ဆက်ဆံမှုတွေမှာဂျာမန်အစိုးရအနေနဲ့သတိထားသင့်တာတွေရှိတယ်လို့လည်းဂျာမနီနိုင်ငံကဥွန်ွယ်အောင်လို့မြန်မာအရေးလှုပ်ရှားသူတွေကရှုမြင်သုံးသပ်ပါတယ
်ကျွန်တော်တို့ကတော့ဒီဂျာမန်အစိုးရကိုဟိုအကြံပြုထားတာကြာပါပြီနော်ဟိုတစ်ခေါက်ဟိုကျွန်တော်တို့နိုင်ငံကောင်းဆောင်ဒေါအောင်ဆန်းစုကြည်လာတော့လည်းပဲဒါဂျမန်ဆွေရကိုအကြံပြုထားတယ်ရှိတယ်ကျွန်တော်တို့ဘက်ကနေပြီးတော့အခုလည်းပဲကျွန်တော်တို့ကထပ်ပြီးတော့အကြံပြုရမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရေးအကျဉ်းသားတွေကိုနော်ဟိုသမရသိန်းစင်သူပေးခဲ့တဲ့ဂရီတိုင်းနော်အားလုံးလွတ်ပါနော်ဆိုတော့ဟာမျိုးကိုကျွန်တော်တို့ကဂျမန်ဆွေရကိုလည်းတော့ပြောထားတယ်အဲ့လိုပဲတောင်းဆိုဖို့လိုတယ်မီဒီယာလွတ်လပ်ခွင့်နေဆိုလို့ရှိရင်လည်းအပြည့်အဝပေးပါနော် ဟိုပါဇက်ကတော့မီဒီယာဟိုဒါဟိုလက်လက်ခွင့်နေပေးထားတယ်ဆိုပြီးတော့တစ်ဖက်ကလိုက်ဖမ်းပြီးတော့နှစ်ပေါင်းများစွာထောင်ချတာတွေရှိနေတယ်ဆိုတော့လည်းကြမ်းမယ်အစိုးရတည်ထားပြီးသားဖြစ်တယ်ကျွန်တော်တို့ကလည်းပြောထားပြီးသားဖြစ်တယ်နော်ဒါကြောင့်မလို့ဟိုကျွန်တော်တို့ကတော့ထပ်ပြီးတော့တိုက်တွန်းမှုမှာပါ
တမရဦးသိန်းစိန်ရဲ့အခုနောက်ဆုံးဥရောပသုံးနိုင်ငံခီးစဉ်အတွင်းတောက်ကြနေမှာတော့ဆွစ်ဇာလန်နိုင်ငံကိုခရီးစဉ်ဆက်အုံးမှာပါအဲ့ဒီနောက်မှာတော့နယ်သာလန်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပြီးသက်ဆိုင်ရာနိုင်ငံတွေကထိတ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်ရှင
်မဆုမွန်တင်ပြသွားတာပါအခုဆက်လက်ပြီးဒေတာရင်းသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်အာဖရိကဘက်မှာအီဘိုလာရောဂါကပ်ဆိုးကျတာကြောင့်ဝေးလံတဲ့ဒေတာတစ်ခုဖြစ်တဲ့အာရှတိုက်ကစိုက်ပျိုးရေးနဲ့ရေချောင်းပို့ဆောင်ရေးလုပ်ငန်းတွေပါတွားပြီးထိခိုက်နေပါပြီအခုလိုထိခိုက်ရမှာထိုင်းနိုင်ငံစန်တင်ပို့မှုလုပ်ငန်းကပထမဆုံးထိခိုက်တဲ့အထက်ပါနေပါတယ်ဒီအကြောင်းကို Steve Harman သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါ
ဟုတ်ကဲ့ပါအာဖရိကတိုက်ဟာတကယ်တော့ထိုင်းနိုင်ငံရဲ့အဓိကစံစည်းကွက်ပါဒါပေမဲ့ဒီစန်တင်ပို့မှုလုပ်ငန်းဟာဝယ်လိုအားအမီမပို့နိုင်တော့ဘူးဖြစ်နေပါတယ်အာဖရိကတိုက်အနေနဲ့စံတန်းချင်း9တန်းနှစ်စဉ်သုံးဆွဲနေရမှာဒီစံပမာဏရဲ့3ပုံ2ပုံကိုနိုင်ငံခြားကတင်သွင်းနေရတာဖြစ်တယ်လို့ဘန်ကောက်မြို့ကပို့ကုန်လုပ်ငန်းရှင်တွေကဆိုပါတယ်။ဒါပေမဲ့ဒီပို့ကုန်သမားတွေအနေနဲ့အနောက်အာဖရိကစစ်ကမ်းတွေကိုအခုတော့စံတင်ပို့လို့မရတော့ပါဘူး။စံတင်သင်္ဘောပြေးဆွဲနေသူတွေအနေနဲ့သင်္ဘောသားရှာလို့မရဘူးဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့လူထောင်ကျော်တည်နေတဲ့အီဘိုလာရောဂါပိုးကူးစက်ခံရမှာစိုးလို့ပါလို့ထိုင်းစံတင်ပို့သူများအသင်းကြီးကဖီချိုင်းစရီပရာဆက်ကဆိုပါတယ်။
Merchants in West Africa are trying to build up stock.
North Africa ဘက်ကကုန်တွေနေနဲ့ Christmas ပွဲတော်ကာလအတွင်းရောင်းဖို့လိုအပ်ချက်ပြည့်မီနိုင်အောင်ဂူဒေါင်တွေစောက်ပြီးစုဖို့လုပ်မန်းနေကြပါတယ်။ခုလိုလိုအပ်ချက်ပြည့်မီဖို့ဆိုရင်အခုတည်းကသူတို့စောက်ဝယ်ယူရပါတော့မယ်။ဒါပေမဲ့ကျွန်တော်တို့ဘက်မှာကုန်တင်သင်္ဘောတွေလုံလောလောမရနိုင်ဘူးဆိုရင်တော့ဒီကုန်သွယ်မှုအနေထားထိခိုက်ပျက်စီးသွားနိုင်ပါတယ
်။တကယ်တော့ထိုင်းနိုင်ငံအနေနဲ့ဒီနှစ်ထဲမှာအာဖရိကကိုစံတန်းချင်း 3.3 သန်းတင်ပို့ခဲ့ပြီးအဓိကတင်ပို့ခဲ့တဲ့နိုင်ငံတွေကတော့Benin, Ivory Coast, South Africa, Cameroon, Mozambique နဲ့ Nigeria နိုင်ငံတွေဖြစ်ပါတယ်။အခုစံတင်ပို့မှုအမြင့်ဆုံးရာသီမှာစံတွေကိုမြေမြမတင်ပို့နိုင်တာကြောင့်ထိုင်းပို့ကုန်လုပ်ငန်းရှင်တွေရဲ့ဂိုဒေါင်တွေမှာစံတွေပြည့်ရှံနေပါပြီ။ဘဲမှပို့လို့မရပဲလယ်သမားအဆင့်ကနေစပြီးစံထုတ်လုပ်တင်ပို့မှုလမ်းကြောင်းတစ်ခုလုံးတစ်ဆို့သွားပါပြီ။Mr. Vichayga Sapi.
We cannot release the rice out of the warehouse. We also cannot buy rice from the millers.
ကျွန်တော်တို့ခုကုလောင်ထဲမှာရှိနေတဲ့ဆန်တွေကိုထုတ်ရောင်းလို့မရသေးဘူးလေ။အဲ့တော့ဆန်ဆက်တွေကနေဆန်ထက်ဝယ်ဖို့လည်းမရတော့ဘူးပေါ့။ဒါကြောင့်မလို့ဆန်ဆက်ပိုင်ရှင်တွေကကုလောင်ထဲမှာလည်းဆန်တွေစုပုံနေတယ်လေ။ဆန်ဆက်ပိုင်ရှင်တွေကလည်းဆန်တင်ဖို့သူတွေစီပြန်မရောက်နိုင်ရင်လေသမားတွေစီကသူတို့မဝယ်နိုင်ကြတော့ဘူးပေါ့။ခုလိုလူတော်တော်များများမဝယ်နိုင်တဲ့အခါကျတော့လေသမားတွေရမယ့်ဆန်စည်းလည်းထိုးကျသွားတာပဲပေါ့။လေသမားတွေမှာကသူ့လောင်ထားဖို့နေရာကောင်းတွေလည်းမရှိကြဘူးလေ
။အဲ့ဒီတော့အခုအီဘိုလာရောဂါရုတ်တရက်အစုလိုက်ပြွန်လိုက်ဖြစ်သေချေနေမှုကိုပြန်လဲမထင်းချုပ်နိုင်ခင်မှာတော့အခြေအနေတွေကဆက်ဆိုးသွားဖို့ရှိနေပါတယ်။ဒါကြောင့်လာမယ့်သတင်းပတ်တွေလတွေအတွင်းမှာအာရှဆန်စည်းကွက်အတွက်ဝဲလိုအားပိုကောင်းသွားနိုင်ပါတယ်။ကုလသမဂ္ဂစာနယ်ဌာနနဲ့စိုက်ပျိုးရေးဖွဲ့ FAO ကဒီလူတွေကိုသေစေတဲ့ဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့နိုင်ငံတွေမှာအစားအစာဈေးတွေတက်လာနေတယ်လို့သတိပေးထားပါတယ်။ဒီ FAO ဖွဲ့ကြီးကပဲအာဖရိကလယ်သမားတွေအနေနဲ့လယ်ထဲမဆင်းနိုင်ကြတော့ဘူး။ရေချောင်းလေချောင်းတွေကနေစံတင်ပို့တာလဲအရင်လိုလွယ်လွယ်ရောက်နိုင်မှာမဟုတ်ဘူးလို့ဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံလုံးဆိုင်ရာစံတင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဟောင်း VJ စတီးယားကတော့အာရှစားကုန်ကာဂိုတွေအနေနဲ့အာဖရိကတိုက်ကိုဆက်ရောက်နေမှာဖြစ်တယ်။ဒါပေမဲ့ကုန်ကြားဈေးကတော့ပိုကြီးသွားမယ်လို့ထောက်ပြလိုက်ပါတယ်။Mr. VJ က
people will ship their material to the alternative port
လူတွေအနေနဲ့သူတို့ကုန်ပစ္စည်းတွေကိုဒီပြဿနာသိမ်းမရှိပဲပို့နိုင်မယ်တခြားစိတ်ကန်းတွေကိုရှာပို့ကြမှာပါကုန်လမ်းနဲ့ရထားလမ်းတွေကနေဒီကုန်တွေကိုပို့ကောင်းပို့နိုင်တယ်ဒီတော့စားသုံးသူတွေအတွက်စံစည်းတက်သွားနိုင်ပါတယ်ကုန်တင်ပို့သူတွေအတွက်လည်းဈေးသိမ့်တင်လို့မရဘူးဖြစ်သွားနိုင်ပါတယ
်အခုအချိန်မှာပင်လယ်ရေချောင်းသွားလာမှုလုပ်ငန်းဆိုင်ရာသုံးသက်သူတွေကတော့အာဖရိကတချို့စိတ်ကန်းတွေမှာတင်ပေါ်အဝင်ထွက်တွေကျဆင်းသွားပေမဲ့အာဖရိကစစ်ကမ်းတွေကိုသွားဖို့ညှင်းဆိုတဲ့သင်္ဘောသားအရေအတွက်ကတော့ထိမ့်မနိုင်တဲ့အဆင့်ကိုမရောက်သေးဘူးလို့ဆိုနေပါတယ်။ဒါပေမဲ့စန်တင်သင်္ဘောပြည့်ဆွဲနေသူတွေအနေနဲ့ကတော့လူပေါင်း1500ကျော်သေခဲ့ရတဲ့အီဘိုလာရောဂါရှိတဲ့နိုင်ငံတွေကိုဝင်ပြေးတဲ့အခါမှာနောက်နိုင်ငံတစ်ခုကအဝင်မ